နောက်ကိုရီးယားရဲ့လူခွန်ရေးအခြေအနေကိုရောဒါနဲ့ဆက်ဆက်နေတဲ့နိုင်ငံတကာငြိမ်းချမ်းရေးလုံခြုံရေးကိစ္စတွေကိုပါဆွေးနွေးဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တကပွင့်စည်းဝေးတရက်ကိုဩဂုတ်လ18ရက်နေ့မှာကျင်းပဖို့အမေရိကန်ကကြာသပတေးနေ့ကခေါ်ဆိုလိုက်ပါတယ်။ကုလဆိုင်ရာအမေရိကန်သံမတ်ကြီးကခုလိုကြေညာလိုက်တဲ့အချိန်မှာတောင်ကိုရီးယား၊ဂျပန်နဲ့အယ်ဘေးနီးယားသံမတ်ကြီးတွေနဲ့တူကြေညာခဲ့တာပါ။အမေရိကန်ဟာနိုင်ငံ15နိုင်ငံပါလုံခြုံရေးကောင်စီရဲ့ဒီလအလက်ကျသဘာဝတိတာဝန်ကိုယူထားပြီးလူခွင့်ရေးဟာဒီလလုံခြုံရေးကောင်စီရဲ့အကြောင်းအရာဖြစ်တယ်လို့သံမတ်ကြီးသောမတ်ဂရင်းဖီကပြောကြားလိုက်ပါတယ်။2019ခရဲကဆိုလို့ရှိရင်ဒါမြောက်ကိုရီးယားရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုလုံခြုံရေးကောင်စီမှပထမဦးဆုံးတကပွင့်ဆွေးနွေးတာပါ။လုံသိနာကြပါပြီလို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးကပြောပါတယ်။ဒါပေမဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကလူခွင့်ရေးကိစ္စတွေကိုဆွေးနွေးရမယ့်နေရာမဟုတ်ဘူးလို့ရုရှားနဲ့တရုတ်ကမကြာခဏပြောကြပါတယ်။တခြားလူခွင့်ရေးဆွေးနွေးတဲ့နေရာတွေမှာမြောက်ကိုရီးယားရဲ့လူများအစုလိုက်ပြုံလိုက်သေးစင်နိုင်တဲ့လက်နက်နဲ့ပဲဒိန်းတာဒုံးကြီးတွေရဲ့အချိတ်ဆက်ကိုမဆွေးနွေးခဲ့ကြဘူးလို့အမေရိကန်တာဝန်ရှိသူတူကတတင်းတော့တွေကိုကြားသားပင်းကပြောပါတယ်။ခုလိုစီဝေးမျိုးခေါ်တာကိုဟန်တားနိုင်ဖို့အတွက်ရုရှားနဲ့တရုတ်တို့ကလှုပ်ထုပ်လုံနီးဆိုင်ရာမဲပေးဖို့တောင်းဆိုနိုင်ပါတယ်။အဲ့ဒီလိုလှုပ်ခဲ့ရင်အဖွဲ့ဝင်15နိုင်ငံနဲ့9နိုင်ငံကခုလိုစီဝေးခေါ်တာကိုထောက်ခံမဲပေးဖို့လိုအပ်မှာပါ။